ကချင်လွတ်မြောက်ရေး တက်မတော် KIA ဌာနချုပ် လိုင်စာမြို့နယ် 15 မိုင်လောက်သာဝေးတဲ့ ဗမော်မြစ်ကြီးနား ကားလမ်းမဘော်က နတ်ဆန်ရဲရွာအနီးမှာ ဒီကနေ့မနက်အစောပိုင်းက KIA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြား တိုက်ပွဲဖြစ်ပွားခဲ့တာပါ ဒီတိုက်ပွဲကြောင့် ဒေသခံရွာသူရွာသားအတော်များများ ဘေးလွတ်ရာတိမ်းရှောင်ခဲ့ရတယ်လို့ ဒေသခံတူဦးက VOA ကိုပြောပါတယ်
ကျွန်တော်ကလေခွဲချော့ချော့ကလေတိုက်ပွဲဖြစ်တာပြင်လာရေနောက်အချက်မချက်သေးဘူးကွာကျွာသားတွေကအချို့လိုက်တာဘက်ကိုကြာဆောင်တဲ့အချို့ကဟိုတောင်းချဲအရှက်ဘက်ကိုချောင်းနေတယ်ရှိတယ်အချို့ကတော့ဘူးမြစ်ချင်းချားတောင်းပါရှိနေကြတယ်ဟိုကျွာသားတွေကတော့တိုက်ပွဲဖြစ်လာပါအဲဒါဆိုရင်ဆင်းနေနေတယ်တော့ဘယ်နဲ့တာတစ်ချက်ပေါ့သူတို့ခါနဲ့တို့ရလို့ကြောင်းဗလန်းဆက်ချတာပါ
အရက်သားတွေထိခိုက်တာတော့မကြားသေးဘူးလို့လည်းပြောပါတယ်2019ခုနှစ်ကချင်တကြောပြန်စစ်ပွဲဖြစ်ပွားချိန်တုန်းကလည်းနန်းဆန်ရွံတေရွာလုံးနေရွှန့်ခွာတင်းရှောင်ခဲ့ကြရတာပါ 2019ခုနှစ်လောက်မှာမှာစစ်ရှောင်စခန်းတွေမှာရောက်ရှိနေတဲ့မိသားစုတချို့နေရွှန့်ပြန်ခဲ့ကြတာဖြစ်ပါတယ် လက်တလောစီရေး အခြေအနေပြန်လည်တင်းမာနေတာနဲ့ပတ်သက်လို့တော့ KIA
ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကအခုလို့ပြောပြပါတယ်အဲ့ဒီနမ်စာကြီးကတို့ရဲ့တပ်စခန်းမှာအဲစီအားစုနေတာကတော့မပတ်တော့ရှိပြီခင်ဗျာ ဘရိုဒီဘနေချာနိုင်အချိန်မှာသူတို့လည်းနည်းနည်းလှုပ်ရှားတာတခါကျတော့ကျွန်တော်တို့နဲ့အတိတ်ရင်ဆက်တဲ့ဘုတ်ဖြစ်တာရှိပါတယ်သူကဒီဘနေအားနာအချိန်မှာဖြစ်ပါတယ်မိနစ်3ခန့်လောက်ပေါ့အဲ့ဒါနဲ့သူတို့လည်းပြန်နေပြန်ဆုတ်ပြီးမှလက်နေချင်းနဲ့ပဲပြန်ပြတ်တာရှိပါတယ်အဲ့လိုအချိန်နေပါအခုကြောင်းတွေအကုန်လုံးပြန်ရုပ်သွားတာတော့မဟုတ်ပါဘူးအဲသူရဲ့အချိန်နဲ့တော့တင်းမာတဲ့အနေထားဖြစ
zon la sa chow yen ni gale, Nesanyan yuwa ma sikong si tenne kia yin ja, tai bwe de jen pi pwa ge ba di de, Nesanyan ba ma si yin ti ma ni jen ma be, wai mo myu ne mi ji na kan pai te ka len ba ka, sa dong ba ma le mene ka ati tai bwe de pi pwa ne jang bu mu ji no bu ka pyo ba de.
Ebe ma le tru wa si chong de, tu ta dong pe pi pa de, a mi yuk te bu tru wa. Ling jian dong ma la ra be mene a nyan ni bai lo ma, bong che da hoke.
ဝိုင်းမော်မြို့နယ်စတုံးဒေသဘက်မှာဇွန်လ26ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တာပါဇွန်လ29ရက်နေ့မှာတော့မြစ်ကြီးနားမြို့ကိုဆွေးနွေးပွဲလာတဲ့တရုတ်စစ်ဘက်ကိုယ်စားလှယ်ယာဉ်တန်းကိုစတုံးအနီးမှာ KIA ကပြစ်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ် KIA ဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲရက်စက်ဖြစ်နေခဲ့ပြီးတရုတ်ကိုယ်စားလှယ်ယာဉ်တန်းကိုရွေ